တမတော်ကတင်စီထားတဲ့မြင်းနေရာတွေပေါ်မှာဝင်ရောက်ဆိုင်ပြိုးခဲ့တယ်ဆိုပြီးလွိုက်ကော်မြို့နယ်ဒေါမူကလာရွာနဲ့ဒီမော့ဆိုမြို့နယ်ဒေါ်ဆိုရှိရွာကဒေသခံတောင်သူ22ဦးဟာပိုင်တဲ့ကျူးလွန်မှုနဲ့တရားစွဲခံနေရတာပါလွိုက်ကော်မြို့နယ်ဒေါမူကလာရွာက3ဦးနဲ့ဒီမော့ဆိုမြို့နယ်ဒေါ်ဆိုရှိရွာက6ဦးတို့ဟာအမခံမရတဲ့ပြည်သူပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်6တင်းနဲ့ဖမ်းဆီးတရားစွဲဆိုခံထားရတယ်လို့အဲ့ဒီအမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးတန်းထိုက်အောင်ကပြောပါတယ
်ခုလက်ရှိကျွန်တော်လိုက်နေတဲ့အထက်မှာကတော့လိုက်ကွန်ပါကလေးလေးခွန်းနဲ့ဆွဲခံရတဲ့လူမရှိဘူးဆိုပြအဲ6တင်းနဲ့ပဲဆိုလေးလေးခွန်းနဲ့ဆွဲခံရတဲ့ဟာကဒီကျွန်တော်တို့ဒီမော့ဆိုကပဲပေါ့နော်ဒီမော့ဆိုအမှုပဲပေါ့6တင်းနဲ့ကတော့7ယောက်လေးလေးခွန်းအားဟုတ်ပါတယ်အဲတိုင်းပဲ22ဦးပဲခင်ဗျဒီလေးလေးခွန်းနဲ့ဆွဲထားတဲ့လူတွေကိုပဲ6တင်းနဲ့ထပ်တူပြီးဆွဲလိုက်တာအဲ့လိုဖြစ်နေတယ်ခင်ဗ
ျပိုင်နဲ့ကျူးလွန်မှုပုံမှန်လေးလေးခွန်းဟာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ငွေတန်9000ကျပ်နဲ့3လထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့သိရပါတယ်ပြည်သူပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်6တိကတော့ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်9နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်တရားစွဲဆိုခံထားရတဲ့ဒေသခံတိုင်းရင်းသားတွေကိုအရင်ကစွဲဆိုထားတဲ့ပုံမှန်တွေအပြင်နောက်ထပ်အမခံမရတဲ့6တိနဲ့ဖမ်းဆီးသွားတာတွေလည်းရှိတယ်လို့ကရင်နီပြည်တောင်သူလက်ထမများတမကဥက္ကရာခူးတူရဲကပြောပါတယ်
နောက်ထပ်အမခံသိလို့မရတဲ့ပုံမှန်နဲ့6တိနဲ့ဖမ်းဆီးတဲ့စွဲထားတာမျိုးတွေရှိတယ်ဥပမာဟိုလူခေတ်က27ရက်နေ့ကဖမ်းထားတဲ့တော်သူ3ဦးဆိုတာကလူတွေကလေးလေးကိုလည်းတရားစွဲခါထားရပြတာလူဖြစ်တယ်။ဒါအဲ့ဒီ27ရက်နေ့မှာပဲ not top ပြင်းတဲ့တရားစွဲပါလေဆိုတော့ဖားတော့ပို့စားပြန်ဖြစ်တယ
်။သူတို့ထဲမှာအနေငယ်ကပဲပုံစံခွင်ရှိကြတယ်လို့ခူးတူတွေကပြောပါတယ်။ဒေါ်ဆိုရှိရွာမြေသိမ်းမှုကအမှတ်360အမြောက်တက်နဲ့တက်ဆိုင်ပြီးဒေါ်မူကလာကျေးရွာအနီးကမြေယာတွေကိုအမှတ်356အမြောက်တက်နဲ့အမှတ်250ချင်းမြန်တက်ရင်တို့က1990လောက်ကသိမ်းဆည်းခဲ့တာဖြစ်တယ်လို့သိရပါတယ်တမရော်ကမြေသိမ်းကွန်းနဲ့အရင်ကတင်စီထားတဲ့မြေဧက1000ကျော်ရှိပြီးဒေသခံပြည်သူတွေတောင်းဆိုမှုကြောင့်ဧက900ကျော်ကိုပြီးခဲ့တဲ့2015လောက်ကဆွန့်လွတ်ခဲ့ကြောင်းနဲ့လက်ရှိအမှတ်360အမြောက်တပ်မှာဧက900ကျော်ကျန်ရှိတယ်လို့တမရော်ဘက်က RFA ကိုပြောပါတယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကတော့အဲ့ဒီမြေယာကိစ္စမှာမယုံသားမှုတွေရှိကြောင်းတချို့လူတွေဟာမူလပိုင်ရှင်တွေမဟုတ်တာကြောင့်ဝင်ရောက်ပြီးကျူးကျော်ရင်တော့တရားဥပဒေအရဆောင်ရွက်ရမှာပဲလို့ပြောပါတယ်
အခုချိန်မှာကျွန်တော်ပြောလို့ရတော့မျိုးသားမှုတွေတော်တော်ရှိပါတယ်။ဒါတချို့လူကတော့မူလပိုင်ရှင်တွေလည်းမဟုတ်ဘူး။ချောလုပ်ပြီးတဲ့နေနေမဟုတ်တဲ့နေနေတော့ကျွန်တော်တို့ကဝင်ရောက်တော့တာကျူးလွန်တာရှိရင်တော့တရားဥပဒေအရဆောင်ရွက်ရမှာပဲ။ဧကတစ်ကောင်ရှိတဲ့နေရာမှာဧက900ကျော်ဆွန့်လုပ်ပြီးပြီ။တန်တဲ့ဧကတော့သူ့ရဲ့တန်တဲ့နေထဲမှာစောက်လို့စောက်အောင်လေးလုပ်ရမယ်။ဟာတွေရှိရတယ်ကျွန်တော်တို့ဆောင်ရွက်ထားတဲ့ဟာဖြစ်တယ
်။ဒေသခံတွေအနေနဲ့တခြားနေရာမှာလုတ်ကင်စားတော့ဖို့မြင်နေရမှရှိကြောင်းနဲ့ဒေသခံတွေလုတ်ကင်စားတော့နေတဲ့မြေကိုမဆွန့်လွတ်ပဲတခြားအတွက်ဖြစ်နေတာကြောင့်ဒီမြေယာပြဿနာကအခုထိမပြီးနိုင်တာဖြစ်တယ်လို့ကရင်နီပြည်တောင်သူလက်ထမများတမကဥက္ကရာခူးတူရဲကပြောပါတယ်ဒီအမှုကိုလေးလာသုံးသပ်နေတဲ့ရှင့်နေဥကျော်ဝနာကတော့အခုလိုဖမ်းဆီးတရားစွဲဆိုခံရတဲ့တောင်သူတွေဟာဒီမြေယာပေါ်မှာမှီပြီးရှင်သန်နေရတယ်လို့လက်ရှိစားဝတ်နေရေးအဆင်မပြေမှုတွေရှိနေတာကြောင့်နောင်ဖြစ်လာမယ့်အကျိုးဆက်တွေဒီထက်မကြီးလာဖို့အစိုးရကအမြန်ဖြေရှင်းပေးဖို့လိုအပ်တယ်လို့ပြောပါတယ်
ကျတော့ဒီလိုစွဲခံရနေတဲ့သောသင်းမှာပြင်နာမှာတောင်သူတွေဓမ္မရာစားဝတ်နေရေးလည်းလောလောဆယ်ထိခိုက်သွားရကြအလုံးကဒီမြေယာပေါ်မှာပဲမှီပြီးတော့သူတွေတက်ရှင်နေထိုင်ရတည်ရတာပါဒီဟာကိုလည်းအစိုးရတရားအဝင်ရှင်းပေးတာမျိုးလည်းမရှိဘူးဒီအုပ်ချုပ်ရေးဦးစီးဌာနတွေနဲ့တိုင်တိုင်ဖြည့်ရှင်းခိုင်းတော့လည်းခဏပြည်လည်မှုမရှိတဲ့နေသားတွေရှိရဲ။နောက်ဖြစ်လာမယ့်အကျိုးဆက်တွေကိုဒီထက်မကြီးအောင်ဒါကိုလည်းအစိုးရအနေနဲ့ကအမြန်ဖြည့်ရှင်းဖို့လိုအပ်တယ်လို့ကျွန်တော်မြင်တော့
ဒေါ်ဆိုရှိရွာကဒေသခံတောင်တူတွေကိုဇူလိုင်လမှာတက်နေမြေကျူးကျော်တယ်ဆိုကထိမ့်သိမ့်ခဲ့တာပါ။ဒေါ်မူကလာရွာကဒေသခံတွေကိုတော့ဇွန်လမှာဖမ်းဆီးခဲ့တာပါ။သူတို့ကို12ကြိမ်ရုံးထုတ်စစ်ဆေးခဲ့ပြီလို့သိရပါတယ်ခင်ဗျာ။ကျွန်တော်နေမျိုးထွန်းပါ